တဲ့ဖေဖော်ဝါရီလကနေပြည်တော်မှာစစ်ကောင်စီကျင်းပတဲ့85ကြိမ်မြောက်ပြည်တော်စုနေကိုတက်ရောက်တဲ့တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေထဲမှာဝတ်တပ်ဖွဲ့ရဲ့လာရှိုးမျိုးကဆက်ဆံရေးတာဝန်ကဥညီရန်လဲပါဝင်ပါတယ်အရင်ကလည်းတက်ရောက်ခဲ့တဲ့အစဉ်လာရှိတာမို့ဖိတ်ရင်တက်နေကြဖြစ်တယ်လို့ဥညီရန်ကအရာဝတီသတင်းဌာနကိုပြောပြပါတယ်ဝတ်ပြည်နယ်ငင်းရန်ရဲ့အနှစ်30ပြည့်အခါနာ2019ဧပြီလမဆမ်းမှာကျင်းပတုန်းကတော့ NLD အစိုးရကသာကိုယ်စားလှယ်လှုပ်ပြီးတဝန်လောပို့ခဲ့ပေမဲ့တပ်မတော်ကလုံးဝမတက်ပါဘူးဒါပေမဲ့တရုတ်အစိုးရရဲ့အာရှရေးရာအထူးသာမှဆွန်ကော့ရှန်ကိုတော့အခမ်းအနားမှာတွေ့ရကြောင်းသတင်းပေးပို့ကြပါတယ်ဝါပြည်သွေးစီရင်ရေးတပ်ကစစ်လက်နက်ပစ္စည်းမျိုးစုံကင်ဆောင်တဲ့စစ်အင်အားအပြည့်နဲ့စစ်ရေးပြတာဟာငင်းရန်ရေးကိုလက်နက်နဲ့ကာကွယ်ထားကြောင်းပြတ်တာတလို့ဖြစ်နေပါတယ်စင်ပြိုင်အစိုးရနဲ့စင်ပြိုင်တပ်မတော်လိုဖြစ်နေတဲ့အခမ်းအနားကိုမတက်ရောက်နိုင်ကြောင်းတပ်မတော်အနေနဲ့အဆုံးစွန်တိခါနဲ့အနေအထားမှာရှိနေတယ်လို့ဗိုလ်ချုပ်စိုးနိုင်ဦးကသတင်းစာရှင်းလင်းပွဲမှာဇွန်လ2ရက်နေ့ကပြောသွားပါတယ
်တရုတ်ပြည်လေပိုင်းနဲ့ဝါဒေသမှာရေရှည်သူတေသနာလုပ်ခဲ့သူလန်ဒန်စီးပွားရေးတက္ကသိုလ်မနုဿဗေဒပါမောက္ခစတိန်မူလာကတရုတ်နဲ့ဝါဆက်ဆံရေးအကြောင်းစာတမ်းရေးထားပါတယ်ဝါပြည်နယ်ကိုတောင်ပေါ်ကတရုတ်ခံတဲ့ရှန်ဂျိုင်ဂျုံကွာလို့တရုတ်တွေကခေါ်ပါတယ်တရုတ်ကုမ္ပဏီတွေကဝါပြည်ကိုတိစောက်ထားတာလို့ဆိုပါတယ်ဝါပြည်ရဲ့အခြေခံအဆောက်အုံတွေကိုတရုတ်ကုမ္ပဏီတွေကတရုတ်လူသမားတွေတုံးပြီးတိစောက်တာကိုဆိုလိုတာဖြစ်ပါတယ်ဝါပြည်သုံးစကားဟာတရုတ်စကားဖြစ်ပါတယ်သုံးတဲ့ငွေကတရုတ်ယွမ်ငွေဖြစ်ပါတယ်တပ်တုတွင်းနဲ့ရာဘာလုပ်ငန်းဟိုတယ်နဲ့စူပါမားကတ်လုပ်ငန်းကက်ဆီနိုနဲ့အနှိမ့်ခန်းစတာတွေကိုတရုတ်ကုမ္ပဏီတွေကလုပ်ကြပါတယ်မိုဘိုင်းတယ်လီဖုန်းစနစ်ကိုတော့တရုတ်အစိုးရပိုင်းကုမ္ပဏီနှစ်ခုကဝန်ဆောင်မှုပေးရေးတာဝန်ယူထားပါတယ
်။ရှန်ဂျိုင်းဆိုတဲ့တရုတ်စကားဟာတောင်ပေါ်ခန္ဓာကိုဆိုလိုတာဖြစ်ပေမဲ့အတုအပလို့လည်းအဓိပ္ပာယ်ရပါတယ်။ဒါကြောင့်ဝါပြည်ဟာတရုတ်ပြည်အတုလေးဖြစ်လို့အညာစားကွန်ပျူစီအတုတွေထုတ်လုပ်နေတာကိုဆိုလိုတဲ့သဘောဖြစ်ပါတယ်။1980ပြည့်လွန်နှစ်တွေမှာဘကပလက်အောက်ခံဘဝကလေးကဝါခေါင်းဆောင်ပဲဟာတရုတ်နဲ့ရင်းနှီးပြီးအခုအညီမျိုးမျိုးရယူလာခဲ့ပါတယ်ဒီလိုဆက်ဆံရေးမျိုးကြောင့်တရုတ်ကိုအတုယူတာတွေများနေတာဖြစ်ပါတယ်တရုတ်အစိုးရမကြိုက်တာကိုမလုပ်လို့တဲ့ဝါပြည်မှာဘိတ်ဆိုင်ပြိုးမှုမရှိတော့ပေမဲ့စိတ်ကြွစေးမျိုးစုံထုတ်လို့ရမှာဝါပြည်ဟာနာမည်ကြီးပါတယ်စစ်အင်အားမှလည်းအကောင်းဆုံးဖြစ်ပါတယ
်တရုတ်ကွန်မြူနစ်ပါတီအစိုးရထောက်ခံအားပေးတဲ့ဘကပရဲ့လက်အောက်ခံဝါတပ်မှတရုတ်တပ်သားရောတရုတ်သင်္นานဆရာတွေပါပါဝင်တာမို့မော်စီတုံးရဲ့စစ်ဗျူဟာနဲ့လက်ပွန်းတတိရှိခဲ့ပါတယ်။1980ပြည့်လွန်မှာတရုတ်ထောက်ပံ့မှုလျော့နည်းသွားတဲ့အခါဘိန်းလုပ်ငန်းနဲ့ရန်ပုံငွေရှာလာကြပါတယ်။ဘိန်းလုပ်ငန်းကိုစွန့်လွတ်လိုက်တဲ့နောက်ပိုင်းဝါပြည်မှာတရုတ်ရင်းနှီးမှုတိုးပွားလာပါတယ်။တရုတ်ပြည်တိုးတက်လာတာနဲ့အတူဝါပြည်လည်းတိုးတက်လာတာဖြစ်ပေမဲ့အတူအပအဆင့်မှာပဲရှိပါတယ်လို့ပါမောက်ခစတိန်မူလာကသုံးသပ်ပါတယ်။ဒါပေမဲ့တရုတ်လွှမ်းမိုးတဲ့ဂျာဂန်ဒေတာဖြစ်တဲ့အတွက်အနောက်တိုင်းသဘောတရားဖြစ်တဲ့ဒီမိုကရေစီနဲ့လူအခွင့်အရေးကိုဝါပြည်ကဂရုမစိုက်နိုင်ပါဘူးတရုတ်ပုံစံအတိုင်းခင့်မိအောင်လုပ်ဖို့သာစိတ်ကူးထားပုံရတယ်လို့ဆိုပါတယ
်တရုတ်ပြည်မှာကျင့်သုံးတဲ့တပါတီအာဏာရှင်စနစ်တရုတ်အရင်းရှင်စီးပွားရေးတရုတ်ယဉ်ကျေးမှုနဲ့တရုတ်စစ်ဗျူဟာကိုလက်ခံကျင့်သုံးရင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရအောင်ဝါပြည်ကလှုပ်ထားပါတယ်ဒါကြောင့်လဲဝါဒေသကိုတရုတ်ပြည်လေလို့တင်စားပြောဆိုကြတာဖြစ်ပုံရတယ်လို့စတိန်မူလာကဆိုပါတယ်။ဒါပေမဲ့သူတေသည်ဘတ်တယ်တင်နာကတော့တရုတ်ရဲ့ထောက်ပံ့မှုတွေရနေပြီမဲ့တရုတ်ဩဇာကတော့မဟုတ်ဘူးလို့မြင်ပါတယ်။ဝါဥဆောင်ပြီးဖွဲ့စည်းထားတဲ့မြောက်ပိုင်းမဟာမိတ်ဖက်ဒရယ်နိုင်ငံရေးဆွေးနွေးညီနိုင်ရေးကော်မတီဝင်တွေအပြစ်ရသဘောတူချက်ကိုလက်မှတ်မထိုးတဲ့ကိစ္စမှာတရုတ်လည်းဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာနေရာယူဖို့ကြိုးပမ်းနေတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တပ်ဖွဲ့2019ကတည်းကခြေကုပ်ယူထားတဲ့ကျေးသီးမြို့နယ်လွိုင်ဟွန်းစခန်းကိုလွန်ခဲ့တဲ့နှစ်ကဆုတ်ပေးလိုက်ရတာဟာဝါဥဆောင်တဲ့မဟာမိတ်အဖွဲ့အောင်ပွဲခံမှုအစပြိုးတာဖြစ်တယ်လို့ဝါရင်သူတေတီအန်တိုနီဒေးဗစ်ကသုံးသပ်ပါတယ်စစ်ကောင်စီတပ်တွေအခြားနေရာမှာအလုရှုပ်နေချိန်မှာဝါတပ်ဖွဲ့ကဩဇာကနေမြေတိဆောက်တာအတော်လေးခရီးရောက်နေပြီဖြစ်လို့တရုတ်အတွက်သောသတင်းကောင်းဖြစ်မှသိကြတယ်လို့ဆိုပါတယ်ခင်ဗျာ